နေဒါနိုင်ငံမြောက်ပိုင်းကဝင်ဟင်အမြင့်မှာအမည်မသိမတိရရင်တစင်းပြန်ဝဲနေတာကိုပြစ်ချဖို့အတွက်ကနေဒါရဲ့ပန်ချမှုနဲ့အမေရိကန်စစ်တပ်ကပြစ်ချခဲ့တယ်လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကစနေနေ့မှာပြောကြားလိုက်ပါတယ်။ဒါကအမေရိကန်နိုင်ငံအလက်စကာပြည်နယ်ပေါ်မှာပြန်ဝဲခဲ့တဲ့ရင်ကိုအမေရိကန်စစ်တပ်ကနေပြစ်ချခဲ့တဲ့နောက်တနေ့မှာပဲဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုကစနေနေ့ Twitter ကနေအခုလိုထုတ်မပြောခင်ကလေးမှာပဲအမေရိကမြောက်ပိုင်းဝေဟင်ကာဝေးဆိုင်ရာဗဟိုစစ်ဌာနချုပ်ကသူတို့ဟာကနေဒါရဲ့ဝေဟင်မှာအတော်မြင့်မြင့်နေရာကနေပြန်ဝဲနေတဲ့အရာတစ်ခုကိုထောက်လန်းတွေ့ရကြောင်းပြောကြခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဘယ်ချိန်မှာထောက်လန်းတွေ့ရှိရဲဆိုတာနဲ့တွေ့ရရင်ဟာဘာဆိုတာကိုထုတ်မပြောတယ်လို့အမြင့်ပေဘလောက်မှပြန်တန်းနေဆိုတာကိုလည်းထုတ်မပြောသေးပါဘူး။ကနေဒါဝန်ကြီးချုပ်ကတော့ကနေဒါဝန်ဟင်ပိုင်နက်ကိုကျူးကျော်လာတဲ့အမည်မသိအရာတစ်ခုကိုပြစ်ချဖို့အတွက်သူအမိန့်ပေးခဲ့တယ်လို့ Twitter မှာရေးပါတယ်။ဒီအရာကို American Tightline F22 ကပြစ်ချခဲ့တယ်လို့ပြောပါတယ်။အခုတွေ့ရတဲ့အရာဝတ္ထုဟာ American မြောက်ပိုင်းဝန်ဟင်မှာတရင်တစ်ပတ်အတွင်းမှာတက်တဲ့အချိန်မှာတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။